ဟုတ်ကဲ့ဒီကနေ့မနေ့ဥအောင်သိန်းလေးနဲ့ဒီမိချောင်းကန်ကဒီဆန္ဒပြတဲ့လူတွေနဲ့တွေ့ကြတယ်လို့သိရလို့ပါရှင်ဆိုတော့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့အခြေအနေတွေသိချင်လို့ပါရှင
်သူတို့ကတော့သူတို့လူလားချက်ဒီနိနာချက်ဒီပြောတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဘက်ကလည်းတော်တော်ကုလေတယောက်အနေနဲ့ကတော့ကော်မရှင်အဖွဲ့ဝင်တယောက်အနေနဲ့ကျွန်တော်တို့ဒီဒါတွေလုပ်ပေးနိုင်တယ်ကျွန်တော်လုပ်ပေးနိုင်တဲ့ပုံတွေကနေပြီးတော့မှဆုံးကိုကျွန်တော်ကြိုးစားဆောင်ပေးမယ်လို့ကျွန်တော်ပြောတာပေါ့ဒါကတော့အချင်းချင်းပေါ့
ဟုတ်ကဲ့အခုဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကလည်းတပိတ်စခန်းကိုပိတ်ဖို့ပြောနေတယ်ဆိုတော့ဒီတပိတ်စခန်းနဲ့ပတ်သက်ပြီးတော့သူတို့ကဆရာကိုဗားရီများပြောပါလဲရှင်
။ဟောအဲ့ဒါနဲ့ပတ်သက်ပြီးတော့အဓိကသူတို့ပြန်ပြီးတော့မှတိုင်ပင်ဆွေးနွေးဖို့ကျွန်တော်မှာခဲ့ပါတယ်။သူတို့ချင်းချင်းပြန်ပြီးတိုင်ပင်ဆွေးနွေးပါ။သူတို့လူလားချက်ကပါလဲပြည်ကြကြပြောဖို့လိုတယ်။အမေပြန်လူချင်းလားပါလဲပြည်ကြပြောပါ။နောက်ပြီးတော့မှချက်နိုင်တဲ့ဟာကိုပဲတောင်းဆိုပါ။အဲ့မတင်နိုင်တဲ့ဟာတောင်းဆိုရှင်အထူးကလည်းမလိုက်ရောနိုင်တဲ့ခါကျရင်ကြောက်နေပြောင်းနေပြည်လည်းမမှုဘူးဆိုတဲ့ဟာကိုကျွန်တော်ပြောခဲ့တယ်။သူတို့ဘက်ကတော့အထူးကဘက်ကအဖြေတစ်ခုပေါ့လုံနေပဲဖြစ်ဖြစ်ပတိလိုဟာမျိုးပဲဖြစ်ဖြစ်ပေါ့တခုအထူးကဘက်ကအဲပြောပြလိုက်မယ်ဆိုရင်အဲ့ပုံမှာသူတို့စဉ်းစားပြီးတော့မှဒီစခန်းရုံမမျိုးဘူးဆိုတာသူတို့တိုင်ပင်လို့ရမှာလို့ပြောပါတယ်
။ဟုတ်ကဲ့အခုအစိုးရနဲ့ဒီဆန္ဒပြသူတွေကြားမှာညှိနှိုင်းလို့မရနိုင်သေးတာဘာကြောင့်ပါလဲရှင်။ဟိုဆရာအနေနဲ့ရောဒီဆန္ဒပြသူတွေရဲ့တောင်းဆိုတာတွေကဖြစ်နိုင်ခြင်းရှိမရှိဘယ်လိုမြင်ပါလဲရှင်
။ဟောတကယ်မြေပြင်မှာဖြစ်နေတဲ့အနေအထားကတော့အဲလက်ရှိသူတို့တောင်းနေတဲ့ဒီကပြက်လက်ပြည့်ရှိသေးတယ်ဗျာ။ပြက်လက်ပဲရှိသေးတယ်ဘာမှလည်းတခြားဘာဆောင်မဆောက်ဖို့လည်းအစီအစဉ်မရှိသေးဘူးလို့လောလောဆယ်ပြောရတယ်။ဒါပေမဲ့အစိုးရဘက်ကကျွန်တော်တို့ပြောတာကြတော့လေသာဟာသူ့ဝင်နေအမီအဲဒီတပိတ္တမြေဖြစ်တဲ့အတွက်ဒီမျိုးတွေကိုပြန်ပေးဖို့တော့ခက်ခဲရှိတယ်ဆိုတာကိုပြောပါလေ။အဲတော့ဟိုဒီတနေရာမှာဒီလိုပြန်ပေးလိုက်ရင်အလားတူဖြစ်စဉ်မျိုးတွေမှာလိုက်ပြီးတော့မှပြန်ပေးရမယ်ဆိုရင်ဒီမျိုးကတော့အစောက်ရွေးဝင်မစောက်ရွေးလို့ပြဿနာမရှိဘူးပေါ့။အစောက်ဥစောက်ပိတ္တမြေတွေမှာဗာဒီလိုလိုက်ပြီးတောင်းလို့ဒီအောင်နမူနာအနေနဲ့ပြန်တောင်းမယ်ဆိုရင်အတွက်အနေနဲ့လည်းလိုအပ်ခဲ့တယ်လေ။အစိုးရဘက်ကလည်းအပြေပေးဖို့ဟာဒီအောင်ဥစင်ကမှပြေပေးနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်။
ဟုတ်ကဲ့ဒါပေမဲ့ဒီစစ်တပ်ကတင်ထားတဲ့မြေတွေကိုပြန်ပေးမယ်ဆိုပြီးတော့လွှတ်တော်မှာပြောထားတာမျိုးလည်းရှိတယ်မဟုတ်လားရှင
့်အဲ့ဒါတော့ဟိုတခြားဒီလိုတိုင်းတာနဲ့ဟောနောက်တစ်ခါဥပဒေကြောင်းအရကောချိန်ထိုးပြီးတော့မှစဉ်းစားနေလို့ကြာနေတယ်လို့ကျွန်တော်တို့ထင်ပါတယ
်ဆရာနောက်တစ်ခုကအခုတပိတ်စခန်းကိုပိတ်ဖို့မနေ့ရက်ကဒါအမိန့်စာထုတ်ထားတယ်သူတို့ပြောထားတယ်လို့လည်းသိရတယ်ဆရာဒီနေ့လည်းထပ်ပြီးတော့တောင်းဆိုထားတယ်ပေါ့နော်တပိတ်စခန်းပိတ်ပေးဖို့ဆိုတော့ဆရာသူတို့နဲ့တွေ့တဲ့အခါမှာသူတို့ကဘလို့အနေထားမျိုးရှိပါလဲတကယ်လို့သူတို့တပိတ်စခန်းမပိတ်ဘူးဆိုရင်ရောဆရာ
ကျွန်တော်လည်းအဲ့ဒါစိတ်ကူပါတယ်ဘလို့ဖြစ်နိုင်မှာဆိုတော့ကျူတော့မပြောနိုင်ဘူးပေါ့သို့တော်လည်းတရားဝင်ထုတ်ပြန်ထားတဲ့ဥပဒေနဲ့ညီတဲ့အမိခုကိုမလိုက်နိုင်ဘူးဆိုရင်တော့မလိုက်နိုင်တဲ့လူတက်မှတာဝန်ရှိတဲ့ဘောဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကလည်းဒီအရောစိတ်ကူတဲ့သဘောရှိပါတယ်။ဆန္ဒဖော်ထုတ်တဲ့လူတွေဘက်ကတော့အဖြေတစ်ခုရရင်တော့အဲ့ဒီဖြေကိုမှစဉ်းစားပြီးတော့မှအဲသူတို့ဆောင်ရမယ်လို့ပြောပါတယ်
။ဟုတ်ကဲ့။
ဒါပေမဲ့အဲ့ဒီဖြေကလည်းကျွန်တော်တို့ပေးလို့မရဘူး။အစိုးရဘက်ကပေးမှရမယ်
။ဟုတ်ကဲ့။ဟိုတနေ့ကဆိုရင်အဲ့ဒီတပိတ်စခန်းမှာအကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့တယ်ဆိုတော့ဆရာရဲ့ဆိုတော့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ကဘယ်လိုများမြင်ပါလဲရှင
့်။ဟုတ်ကဲ့။ဒီကဖြစ်တာကတော့တရားဝင်ကိုတကားတက်တယ်အဲ့လိုတကားတက်တဲ့နေရာမှာကနပေါ်တို့တဲ့လူတွေနဲ့အဲဒီလောက်လာတဲ့လူတွေအဲမှာကျူးမြင့်ချက်မိတာလေးဖြစ်တယ်လို့သိရပါတယ်။ဒါပေမဲ့အဲဒီညနေကျွန်တော်ရောက်သွားတဲ့ခါမှာတော့ဘာမှခံမဖြစ်တော့ပါဘူး
။ဟုတ်ကဲ့ဆရာတို့ကော်မရှင်အနေနဲ့ရောရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေဆောင်ရွက်သွားဖို့ရှိပါလဲ။ဟုတ်ကဲ့။နောက်ဒီကိစ္စကိုဘယ်လိုမျိုးပြေလည်အောင်ဖြေရှင်းရင်အကောင်းဆုံးဖြစ်မယ်လို့ရောဆရာမြင်ပါလဲရှင့
်။ကျွန်တော်ကတော့လွတ်တော်ထဲမှာသူရဘူး။ဒီကုမေးဖို့ရှိပါလဲ။မေးလည်းမိထားပါလဲ။နောက်ကအသူရဘူး။ညနေပတ်သက်ပြီးတော့တွေးရှိချက်တုံးသက်ချက်ကျွန်တော်ဦးစားချက်အရှင်းအလားကျွန်တော်သင်ထားတာရှိပါတယ်။ဒါကအစိုးရရဲ့စဉ်းစားမှုပုံမှာပဲမူတည်ပါတယ်။နော်အစိုးရရဲ့စဉ်းစားမှုပုံမှာမူတည်တယ်။အဲတော့အစိုးရဆိုတာလည်းစီစီပြတ်ပြတ်နဲ့နည်းနည်းဆိုင်ဆိုင်စဉ်းစားပြီးတော့မှလုပ်ရတဲ့အနေအထားမျိုးပါ။အဥပဒေကိုလည်းထိန်းချုပ်ရတဲ့အမျိုးပါ။အဲတော့ခုမျိုးတော်ကြတဲ့မျိုးလောင်းလဲလို့လို့လည်းမဖြစ်ပါဘူး။နောက်တစ်ခါဒီနေရာမှာကျတော့ဒီပြဿနာမှာကျတော့တမျိုးပုံပြဿနာမှာတမျိုးအမျိုးမျိုးမူကွဲလို့လည်းမရဘူး။များတဲ့အတွက်အစိုးရကတော့ချင်းချင်းနေတယ်လို့ပဲယူဆပါတယ်။အစိုးရနဲ့ပြည်သူလူထုကတော့မိဘနဲ့တာသမီပါပဲ။ကျွန်တော်ကတော့ပြောချင်တာကတော့ fatherly spirit နဲ့ဆင်းလာပြီးတော့မှအစိုးရလုပ်ပါလိမ့်မယ်လို့ပဲကျွန်တော်ကတော့ခမန်းပါတယ်
။ဟုတ်ကဲ့ပါ။ဥအောင်သိန်းလင်းကိုကျေးဇူးတင်ပါတယ်ရှင်
။ကောင်းပါရှင်ကောင်းပါရှင်ကောင်းပါရှင်။